NLD ပါတီပူးတွဲတည်ထောင်သူလည်းဖြစ်ကာကွယ်ရေးဦးစီးချုပ်ဟောင်းလည်းဖြစ်တဲ့သူရဦးတည်ဦးဟာမြန်မာနိုင်ငံရေးလောကမှာထင်ရှားသူတဦးဖြစ်တာကြောင့်ဇာပနအခမ်းအနားဟာလည်းစီကားပါတယ်NLD အစိုးရလက်ထက်သမ္မတတာဝန်ယူခဲ့ပြီးတော့အခုအခါမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားရတဲ့ဦးဝင်းမြင့်စနီးလဲဇာပနကိုလာရောက်ပို့ဆောင်ခဲ့ပါတယ်။ကျရည်သူသားဖြစ်သူဦးတက်စင်ဦးကတော့ဖခင်ဖြစ်သူဟာမိသားစုနဲ့တိုင်းပြည်အတွက်တာဝန်ကျေသူလို့ပြောပါတယ်
။သူ့အနေနဲ့သူအသက်ရှင်စကားလာမှာတိုင်းပြည်တွေကလူမျိုးတွေကနိုင်ငံတွေကအားလုံးဆောင်ပြီးကြပြီဆိုတော့ဟိုမင်းကြီးစနဲ့ပဲဟိုပါပါလိဒီတော့အနုတီဗန်ထံသွားရတယ်ပြောချင်ပါတယ
်။ပြီးခဲ့တဲ့ဇွန်လတရက်နေ့မနက်၈နာရီကျော်မှာကွယ်လွန်ပြီးတဲ့နောက်ရန်ကုန်မြို့ဗဟန်းမြို့နယ်ကနေအိမ်မှာ၅ရက်ကြာထားခဲ့ကြပါတယ်။နေစဉ်ဝန်ထဲကြောင်ဂါရဝပြုသူတွေရှိနေသလိုဒီထဲမှာနိုင်ငံတကာတပ်ရုံးတွေကလာရောက်ဂါရဝပြုသူတွေလည်းရှိခဲ့ပါတယ်။ဒီကနေ့ဇာပနာကိုရန်ကုန်မြို့အခြေစိုက်မြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်ယုံရဲ့တာမတ်ကြီးကိုရိုင်းတက်ရောက်ခဲ့သလိုတန်ယုံတော်များများကလွမ်းသူပန်းချင်းပေးပို့တာတွေတွေ့ရပါတယ် NLD ပါတီကိုစတင်ထူထောင်စေကတဲ့ကဒေါက်ဆန်းစုကြည်နဲ့အတူလက်တွဲပြီးတော့ဘာဝေဦးဆောင်လာသူဖြစ်ပြီးမြန်မာတပ်မတော်မှကာကွယ်ရေးဦးစီးချုပ်အဖြစ်ဘူးချုပ်ကြီးအစ်စ်ထီတာဝန်ထမ်းဆောင်ခဲ့ဘူးဘူးချုပ်ကြီးအစ်စ်ထီတာဝန်ထမ်းခဲ့ဘူးတာကြောင့်ရောမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာအခုအသက်အရွယ်ကြီးရင်ချိန်အထိမနာတမ်းအားထုတ်ကြိုးပမ်းလှုပ်ဆောင်နေတာကြောင့်မှာအများရဲ့အထူးလေးစားမှုကိုခံယူရရှိထားတာဖြစ်ပါတယ်။ကွယ်လွန်သွားတဲ့သူရဦးတင်ဦးရုံအလောင်းထားရှိရာဗဟန်းမြို့နယ်နေအိမ်မှာဒေါအောင်ဆန်းစုကြည်ကနေလွမ်းသူပန်းချင်းပေးပို့ခဲ့ပြီးတော့ပန်းချင်းကိုစစ်ကောင်စီတာဝန်ရှိသူတွေလာပို့သွားတယ်လို့အာနာသိစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းပန်းချင်းပို့ခဲ့ပါတယ်။ဦးတင်ဦးရဲ့နိုင်ရဲ့အတွက် NLD ထိပ်ပိုင်းခေါင်းဆောင်တွေဖြစ်တဲ့သမရဦးဝင်းမြင့်သမရဟောင်းဦးထေကျော်နဲ့ဇနီးဒေါ်စုစုလွင်ဒေါက်တာဇော်မြင့်မောင်နန်းခင်ထွေးမြင့်တို့လည်းလွမ်းသူပန်းချင်းတွေပို့ခဲ့ကြပါတယ်။ဦးဝင်းမြင့်ဒေါက်တာဇော်မြင့်မောင်နဲ့နန်းခင်ထွေးမြင့်တို့ရဲ့လွမ်းသူပန်းချင်းတွေကိုတော့မိသားစုတွေကပြီးခဲ့တဲ့ရက်ပိုင်းကလာရောက်ပို့ခဲ့ကြတာပါ။ဒီကနေ့နောက်ဆုံးဇာပနာကိုလိုက်ပါပို့ဆောင်ခဲ့သူတဦးဖြစ်တဲ့မြမစီးပွားရေးလေးလာသုံးသက်သူတဦးကတော့ဦးတည်ဦးနဲ့ပတ်သက်လို့အခုလိုမှတ်ချက်ပေးခဲ့ပါသေးတယ်
။ဆန်ကျင်တူနဲ့တော်တော်ရင်းရင်းနှီးနှီးဆက်ဆံခဲ့ရပါတယ်။အန်ကေအဓိကဂုံကတော့ယူသားတဲ့ဂုံပဲ။ဒါယူသားချက်မဲ့တဲ့ပုဂ္ဂိုလ်ကဟိုပါလာခြင်းပြေခွက်ခြင်းလင်ညာခြင်းမရှိပါဘူးအဲ့ဒီတကြောင်သူကုန်နေသူရဲ့စိတ်ဓာတ်သမားလေးကိုအငြင်းကြေးရနေပါလေသူဆိုတာတော့သမိုင်းမှာသူရလည်းရှိမယ်ကောင်းတယ်လည်းရှိမယ်နော်ဒါလည်းဒီဒီခံထားကြတာတော့ကောင်းတယ်အမှုလို့ပြောပါမယ်ခင်ဗျာ
သူရဦးတင်ဦးဟာ1984ခုနှစ်မတ်လ10ရက်နေ့ကနေ1986ခုနှစ်မတ်လ6ရက်နေ့အထိတပ်မတော်မှစတုတ်ထားမြောက်တပ်မတော်ကာကွယ်ရေးဦးစီးချုပ်အဖြစ်တာဝန်ယူခဲ့သူဖြစ်ပြီးတော့တပ်မတော်မှနှစ်ပေါင်း30ကျော်ကြာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူရဦးတင်ဦးဟာတရုတ်ဖြူကျူးကျော်မှုကိုတိုက်ထုတ်ရမှထင်ရှားခဲ့တဲ့တပ်မှုတဦးအဖြစ်နဲ့လည်းလူသိများပါတယ်။စစ်မှုရန်ဘဝမှာထူးချော်မှုတွေကြောင့်သူရဘွဲဇေယကျော်ထင်ဘွဲတွေကိုချီးမြှင့်ခံခဲ့ရသူလည်းဖြစ်ပါတယ်1988ခုနှစ်စက်တင်ဘာလ24ရက်နေ့မှာဗိုလ်မှူးချုပ်ဟောင်းဦးအောင်ကြီးဗိုလ်မှူးကြီးဟောင်းဦးကြည်မောင်အငြိမ်းစားဗိုလ်မှူးချုပ်ဦးအောင်ရွှေနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့နဲ့အတူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစတင်တည်ထောင်သူတွေထဲမှာသူရဦးတင်ဦးလည်းပါဝင်ခဲ့ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတာဝန်ကိုနှစ်နှစ်တာရယူခဲ့ပြီးနောက်ကွယ်လွန်ချိန်အထိပါတီနာယကအနေနဲ့ဆက်လက်တာဝန်ယူခဲ့သူဖြစ်ပါတယ်။သူရဦးတင်ဦးကွယ်လွန်ချိန်မှာဇနီးသားတဦးနဲ့မြေးတယောက်မြစ်တယောက်ကျန်ခဲ့ပါတယ်။ကွယ်လွန်သူအတွက်ရက်လယ်စွန်းတုကိုတော့လာမယ့်တောက်ကြနေ9ရက်နေ့မနက်9နာရီမှာဗဟန်းနေအိမ်မှာပဲကျင်းပသွားမှာဖြစ်တယ်လို့မိသားစုတွေကပြောပါတယ်ရှင်။